ဖေဖော်ဝါရီလ၃ရက်နေ့ကနိုင်ငံတော်အတိုင်းအမေကန်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တမရဝင်းမြင့်နဲ့လူတချို့ကိုစစ်တပ်ကဖမ်းဆီးပြီးတော့အရေးပေါ်အခြေအနေထုတ်ပြန်လိုက်တဲ့ဖြစ်ရပ်ကိုအာဏာသိမ်းမှုအဖြစ်နိုင်ငံအတော်များများကအတည်ငြိမ်ကြေညာခဲ့ပေမဲ့ပြည်တွင်းရေးဝန်ဆွတ်တဲ့မှုလက်ကင်ထားတဲ့မြန်မာအင်ဂျင်တရုတ်နိုင်ငံကတော့သူ့အကျိုးစီးပွားအရလိမ္မာပါနတ်စွာချဉ် 度的一点结果发觉了东洋那个阿库罗库坎表述吧嘞。
有关说法不是事实。作为缅甸的友好邻邦，
你们那个不是地丢那个不会有天天有算你的那么难保。马来人为没多国家目的过，建立了力量里面在帮助保护偏心的，人家一家要独木一家吧，今年的家国被前年的印尼人人家土恩尼呢，对年轻了吧。
မြန်မာဒီမိုကရေစီရေးကိုအားပေးထောက်ခံနေတဲ့အမေရိကန်ပြည်ထောင်စုကတော့ဖက်ဒရယ်လတရနေ့ကအယတအစိုးရကိုဖယ်ရှားခဲ့တဲ့လို့ရကိုစစ်အာဏာသိမ်းမှုအဖြစ်နောက်တစ်နေ့မှာပဲကြေညာခဲ့တာပါစစ်ဖက်ထိတ်တန့်ကောင်းဆောင်တချို့အပေါ်အရေးယူတာကပိတ်ဆို့မှုတွေချမှတ်ဖို့ရှိတယ်လို့အမေရိကန်အစိုးရကပြောဝင်မဲ့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေကိုတော့ဆက်ပေးသွားမယ်လို့သတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးသံတမန် Tom Andrews ကလည်းမြန်မာစစ်ဘုချုပ်တို့ရဲ့လုပ်ရက်ကတိတ်ကိုဆိုးဝါးရဲတဲ့လုပ်ရက်ဖြစ်ပြီးနိုင်ငံထဲမှာအခြေခံလူ့အခွင့်အရေးတွေတိုးတက်အောင်လုပ်ထားသမျှပြန်ဆွေးရုပ်အောင်လုပ်တဲ့လုပ်ရက်ဖြစ်တယ်လို့ VOA ကပြောပါတယ်။လက်ရှိမြန်မာနိုင်ငံထဲမှာရှိနေသူအားလုံးအတွက်သူစိုးရင်ကြောင့်ကုလသမဂ္ဂဆိုင်ရာ VOA သတင်းထောက် Margaret Bashian နဲ့မင်းမြတ်ခါမှအခုလိုပြောကြားခဲ့ပါတယ
်။ I'm very concerned about the safety of so many people.တောင်းရှိတာနဲ့တုတ်ပြန်နေပါလေ
မြမအရင်နဲ့ပတ်သက်လို့လဲကုလသမဂ္ဂအလုံးစုံရေးကောင်စီကအင်္ဂါနေ့မှာဒီကပိတ်ဆွေးနွေးပွဲတရက်ကျင်းပခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာပရီဒင်တန်အမတ်ဘာဘရာဝူဒ်ဖော့ဒ်ကလည်းဒီမိုကရေစီနည်းကျရွေးချယ်ထားတဲ့အယတ္တအစိုးရကိုထယ်ရှားလိုက်တဲ့လိုရက်ကိုပရီဒင်နိုင်ငံအနေနဲ့ရှုံချပြီးတော့ဖန်စီထားသူတွေကိုချက်ချင်းပြန်လုပ်ပေးဖို့တောင်းဆိုခဲ့တာပါ
There's been widespread concern among and across the international community.
ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာတိုင်းဝမ်ကအတော်ကိုစိုးရိမ်နေကြပါတယ်။ဒီကနေ့ကျင်းပတဲ့အစည်းအဝေးမှာအဲ့ဒီစိုးရိမ်ချက်တွေကိုကျွန်မကြားခဲ့ရပါတယ်။ဒီအချက်တွေကိုဖြေရှင်းတဲ့နေရာမှာအာဆီယံအဖွဲ့အပါအဝင်ဒေတာရင်းမိတ်ဖက်နိုင်ငံတွေကိုကြိုဆိုပါတယ်။နောက်ထပ်ဘာဆက်လုပ်မလဲဆိုတာလုံခြုံရေးကောင်စီအဖွဲ့ဝင်တွေဆက်ပြီးဆွေးနွေးကြမှာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်အားလုံးတညီတညွတ်တဲ့သဘောတူတဲ့အတန်တစ်ခုထွက်လာနိုင်မယ်လို့မျှော်လင့်ထားပါတယ်။
နိုင်ငံတော်အတိုင်းအတာပုဂ္ဂိုလ်တော်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်အပါအဝင်ထိန်းသိမ်းခံရသူတွေအတွက်ဆိုရင်ကြောင်းကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 ကလည်းကြီးညာချက်ထုတ်ပြန်ပါတယ် G7 အဖွဲ့ဝင်နိုင်ငံတွေကကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ဗြိတိန်၊အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂ EU ဖြစ်ပြီးစစ်အာဏာသိမ်းမှုကိုတညီတညွတ်တဲ့ကန့်ကွက်လိုက်ကြတာလည်းဖြစ်တယ်လို့စစ်တပ်ကအရေးပေါ်အခြေအနေကြေညာထားတာကိုချက်ချင်းရုပ်သိမ်းဖို့နဲ့ဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုအာဏာပြန်အနိုင်ပြီးတော့မတရားဖမ်းဆီးခံရသူတွေကိုပြန်လုပေးဖို့ G7 အဖွဲ့ဝင်နိုင်ငံတွေကတညီတညွတ်တဲ့တောင်းဆိုလိုက်ကြတာလည်းဖြစ်ပါတယ်အာရှအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့ဂျပန်နိုင်ငံကလည်းမြမအရေးကိုတတိနဲ့ချင်းကကြဖို့တိုက်တွန်းလိုက်ပါတယ်အာဏာသိမ်းမှုကိုသဘောမတူနိုင်လို့စစ်ဘုချုပ်တွေနဲ့အဆက်အသွယ်ဖျက်လိုက်မယ်ဆိုရင်မြန်မာနိုင်ငံအနေနဲ့တရုတ်ကွန်မြူနတီပါတီရဲ့လွှမ်းမိုးမှုအောက်လုံးလုံးကျရောက်သွားနိုင်တဲ့အပြင်ဒေတာရင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုတွေတိုးလာနိုင်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကတတိပေးထားတာဖြစ်ပါတယ်။ကျွန်မနှလုံးပါ